ဟောင်ကောင်မှာဥပဒေနဲ့မညီတဲ့စုဝေးဆန္ဒပြတော်တွေမလုပ်ဖို့ရဲတပ်ဖွဲ့ကသတိပေးထားတဲ့ကြားမှာပဲစနေနေ့ကအရာတော်များများမှာဆန္ဒပြပွဲတွေငြင်းငြင်းချမ်းချမ်းနဲ့ပြီးသွားခဲ့ပါတယ်။ခေါင်းလုံးအရက်ကဆန္ဒပြပွဲတွင်ဟောင်ကောင်စုယုံမှုကယ်ရီလမ်းအနေနဲ့ဗိုလ်ထုနေမှာပြောမဲ့မူဝါဒရေးရာနှစ်ပတ်လည်မင်ကွန်းမတိုင်ခင်တောင်းဆိုချက်တွေကိုလည်းလျော့ဖို့ထပ်ပြီးဖိအားပေးခဲ့ကြပါတယ်။ဥပဒေနဲ့မညီတဲ့စုဝေးမှုဖြင့်ရဲတပ်ဖွဲ့ကသတ်မှတ်ထားတဲ့ခေါင်းလုံးကဆန္ဒပြပွဲမှာလူထောင်ပေါင်းများစွာပူးပေါင်းပါဝင်ခဲ့ကြတာပါ။ဒီကိယုံနေနေရေးခေါင်းဆောင်တွေဝတ်ထားတဲ့ရဲတပ်ဖွဲ့တစုကလည်းသူတို့ရဲ့ plastic ဒိုင်းတွေကိုနံပါတ်တုပ်တွေနဲ့ထုရိုက်အတံပေးပြီးတော့နောက်ဖက်ခက်လန်းလန်းကနေလိုက်သွားကြရင်ဆန္ဒပြသူတွေချသွားခဲ့တဲ့အတားအဆီးတွေကိုဖယ်ရှားခဲ့ကြပါတယ်။ဆန္ဒပြဝရီမှပါဝင်သူတွေမျက်နှာဖုံးတက်ရင်ထောင်ဒဏ်တစ်နှစ်ချမှတ်မယ်လို့အမိန့်ထုတ်ထားတာတတိယပတ်ကြာပြီဖြစ်ပေမဲ့ဆန္ဒပြသူအများစုကအဲ့ဒီအမိန့်ကိုအံတုပြီးမျက်နှာဖုံးတွေတက်ပြီးတော့ဆန္ဒပြချီတက်ခဲ့ကြပါတယ်။